လာမယ့်ဩဂုတ်လမှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးသုဒ္ဓအစည်းအဝေးကျင်းပနိုင်ရင်းနဲ့ပြည်တော်စုသဘောတူစာချုပ်အပိုင်း3ကိုချုပ်ဆိုနိုင်ရေးအတွက်အစိုးရနဲ့ NCA အပြည့်အစာချုပ်လက်မှတ်ထိုးထားတဲ့တန်သာလက်နက်ကိုင်အဖွဲ့တွေဒီကနေ့ရန်ကုန်မှာဆွေးနွေးတဲ့တင်ကိုတင်ပြပါမယ်ကျွန်တော်မိုးစောပါသုံးရကြကျင်းပမယ်ဒီဆွေးနွေးပွဲကိုရန်ကုန်မြို့အမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC မှာဇွန်လ23ရက်နေ့မှာစတင်ကျင်းပတာဖြစ်ပြီးအစိုးရကိုယ်စားလှယ်ဘက်က NRPC ဒုဥက္ကဋ္ဌပြည်တော်စုရှေ့နေချုပ်ဦးထွန်းထွန်းဦးကခေါင်းဆောင်တက်ရောက်ခဲ့တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့ဗိုလ်မှူးကြီးဆိုင်ငင်းကဦးဆောင်တက်ရောက်ခဲ့တာပါဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုတော့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဒုဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ်
။အဓိကတော့ပြည်တော်စုဘုရားရှင်အစိတ်ပိုင်းတုံးမှာဆက်သွင်းချုပ်ဆိုရေးအချက်တွေကိုအဲ့ဒါတွေကျွန်တော်အဓိကထားပြီးတော့ဆွေးနွေးကြတယ်။အဲ့တော့အစိုးရဘက်ကလည်းပဲသူတို့ပြင်ဆင်ထားတဲ့ဟာသူတို့ဘက်ကအစုပြည့်ချက်ပေါ့။အဲ့ဒါကိုသူတို့ဘက်ကသင်ပြတယ်။ကျွန်တော်တို့ကလည်းကျွန်တော်တို့ဘက်ကအစုပြည့်ချက်သူဘက်ကဘက်အစုပြည့်ချက်မှာတဘောထားပြန်ဖလေကြတယ်။အဲ့ဒီအချိန်မှာဒါမှမဟုတ်အပိဓာကျွန်တော်တို့ဆွေးနွေးဆုံးဖြတ်တာမျိုးတော့မလုပ်နိုင်သေးဘူ
းပြည်တော်စုသဘောတူစာချုပ်အစိအပိုင်း3မှာ NCA အကောင့်ထဲပုံမှုဆိုင်ရာမူပေါင်းသဘောတူညီချက်2020အလွန်အစင်းလိုက်ရှေ့လုပ်ငန်းစဉ်နဲ့အစင်းလိုက်အကောင့်ထဲပုံမှုနဲ့အခြေခံမှုသဘောတူညီချက်စတာတွေပါဝင်တာဖြစ်ပါတယ်ဒီဆွေးနွေးချက်တွေထဲမှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စတွေလည်းပါဝင်ကြောင်းဥက္ကုမြင့်ထွန်းကဆက်ပြောပါတယ
်အချို့သောအချက်တွေကတော့ကျွန်တော်တို့အရင်ကလည်းပဲအရှင်းလေးကြတာပေါ့လေဥပမာဖြစ်ပြောရရင်တော့ဒီလုံခြုံရေးဆိုင်ရာပြည်လဲပေါင်းစည်းခြင်းဆိုတဲ့ကိစ္စရပ်မျိုးပေါ့မှာသူ့ဘက်နားလည်းချက်ကိုယ်ဘက်နားလည်းချက်အဲဒါတွေဆိုလို့ရှိရင်တော့ကျွန်တော်တို့ကဆက်ပြီးတော့မှဒီနေရာမှာပဲအဖြေမထွက်ထွက်အောင်ဆွေးနွေးတာမျိုးထပ်ကိုသူ့ဘက်နားလည်းချက်ကိုယ်ဘက်နားလည်းချက်ကိုပြန်ပြီးတော့မှအပြန်အလှန်ဆွေးနွေးကြတာမျိုးပေါ့
လုံခြုံရေးဆိုင်ရာပြည်လဲပေါင်းစည်းရေးကိစ္စဟာ2020အလွန်အစင်းလိုက်လုပ်ငန်းစဉ်မှာပါဝင်ပြီးဒါကိုနိုင်ငံရေးဆွေးနွေးပွဲရလတ်တွေနဲ့အညီလှုပ်ဆောင်သွားရမှာဖြစ်ကြောင်းပြောပါတယ်။ဒီကနေ့ဆွေးနွေးတဲ့အချက်တွေကို24ရက်နေ့မှာနှစ်ဖက်အဖွဲ့အစည်းတွေအတွင်းတရားစီပြန်လည်ဆွေးနွေးကြမှာဖြစ်ပါတယ်။ငင်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေက25ရက်နေ့မှာတော့နှစ်ဖက်အဖွဲ့အစည်းတွေပြန်လည်တွေ့ဆုံဆွေးနွေးကြမှာဖြစ်တယ်လို့ UPDJC ကပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကနိုင်ငံရေးပါတီကိုယ်စားလှယ်တွေကိုဖိတ်ကြားဖို့ညှိနှိုင်းနေကြောင်းပြောပါတယ်
။ဆက်စပ်မှာနေမနေ့မှာတော့ကျွန်တော်တို့အားလုံးပြန်ဆုံပြီးတော့အတားအယူဆွေးနွေးမယ်ဆိုတော့အဲ့တော့ဆွေးနွေးတာကတော့ဒီညီလာခံမတိုင်မီဖြစ်တော့လေဆွေးနွေးဖို့အကြံဉာဏ်ရပြီရတာမျိုးလည်းရှိပါတယ်။ပြီးရင်တော့25ရက်နေ့ညနေမှာလည်းဒီ UPDJC နိုင်ငံရေးပါတီကိုယ်စားလှယ်တွေဖိတ်ကြားပြီးတော့ဒီနေ့မှုရဲတို့ခုတော့အခုဆက်ပြောနေကြတယ်ဗျာ။
ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအကြိမ်စည်းဝေးကို2018ခုနှစ်ဇူလိုင်လမှာနောက်ဆုံးကျင်းပခဲ့တာဖြစ်ပါတယ်။ NCA အပြည့်အစုံချုပ်မှာပြည်ထောင်စုငင်းချမ်းရေးညီလာခံကိုတစ်နှစ်မှနှစ်ကြိမ်ကျင်းပဖို့သဘောတူထားပေမဲ့27ရာစုပင်လုံတတိယအကြိမ်စည်းဝေးနောက်မှာတော့ထပ်မံကျင်းပနိုင်တာမရှိခဲ့ပါဘူး။ဒီလိုမကျင်းပနိုင်တာဟာလုံခြုံရေးကဏ္ဍကတမ်ဘောတစ်ခုတည်းဖြစ်ရေးနဲ့နိုင်ငံရေးကဏ္ဍမှာပြည်တော်စုကခွဲမထွက်ရေးဆိုတဲ့အချက်တွေအပေါ်မှာမညီနိုင်နိုင်ခဲ့တာကြောင့်ဖြစ်ပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။